လက်မဲ့အစိုးရတစ်ခုနိုင်ငံတော်အကြီးအကဲတာဝန်နဲ့အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုလက်ရှိအစိုးရတာဝန်ရှိသူတွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီတာဝန်ရှိသူတို့ပထမဆုံးအကြိမ်ဖြစ်နေပြည်တော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရေးမှာဒီမိုကရေစီလမ်းကြောင်းအတွက်အေးအေးဆေးဆေးနဲ့အာဏာလွှဲပြောင်းရေးလုပ်တာဟာဒါဟာပထမဆုံးအကြိမ်ဖြစ်တဲ့အတွက်အကုန်ယူစရာကောင်းတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ။ဒေါက်ဆန်းစုကြည်ဦးဆောင်ပြီး NLD ပါတီတာဝန်ရှိသူတွေနဲ့လက်ရှိသမရဦးသိန်းစင်စိုးရွားဖွဲ့တာဝန်ရှိသူတွေဟာနေပြည်တော်မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံတော်အကြီးအကဲတာဝန်နဲ့စိုးရွားဖွဲ့တာဝန်တွေစနစ်ကျလွှဲပြောင်းရေးတွေနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ဆွေးနွေးခဲ့ကြပါတယ်။နေပြည်တော်ပြည်သူ့လွတ်တော်ဝင်အတွင်းမှာပြုလုပ်ခဲ့တဲ့ညီနိုင်စည်းဝေးပွဲနဲ့ပတ်သက်ပြီးတော့သမရယုံညွန်ကြားရေးမှူးဦးစော်ထေးက VOA ကိုအခုလိုပြောပါတယ
်။ဒီနေ့ကျွန်တော်တို့ဟိုပြည်သူ့လွတ်တော်ပေါ့နော်တရားဥပဒေစိုးမိုးရေးနဲ့ဒီနေ့ကြရေးကောမဒီပေါ့အဆောင်မှအိုင်တွဲမှာအဲကျွန်တော်တို့နိုင်ငံတော်ကြီးကထားဝင်နေဆိုးရွားဖွဲ့ထားဝင်လျှောက်ပြောင်းနေတဲ့အချိန်အစည်းအဝေးပေါ့အဲ့ဒါနေ့ရက်ပိုင်းမှာလုပ်တယ်လုပ်တဲ့ဟာကိုအစည်းအဝေးကိုအကောင်ဆန်းစုကြည်ပြီးလုပ်တယ်ပေါ့ကျွန်တော်တို့အဆိုးရွားဘက်ကတော့ဦးရထွေရယ်ကျွန်တော်တို့ဘက်ကတူးညွန်ချုပ်ဦးမောင်မောင်အောင်ရယ်ကျင်တော်ရယ်သုံးယောက်တည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ကဦးဝင်းအောင်ဦးဝင်းထိန်ရယ်ဒေါက်တာမျိုးအောင်ရယ်ဒေါက်တာအောင်ပြီးရယ်တက်တယ်အစည်းအဝေးနဲ့ပတ်သက်လို့အနည်းချုပ်ပြောရရင်တော့တာဝန်လွှဲပြောင်းလာမှာအစီအစဉ်ချောဝေ့စေဖို့နှစ်ဖက်ပေါ့ဦးအောင်ဆောင်ရမယ့်လုပ်ငန်းစဉ်တွေအသေးစိတ်ကိုဆွေးနွေးခဲ့ကြတယ်ဟုတ
်အစိုးရတာဝန်တွေလွှဲပြောင်းလာမှာအစီအစဉ်ချောဝေ့စေဖို့အတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေကိုအသေးစိတ်ဆွေးနွေးခဲ့ကြပြီမယ်လဲထုတ်ဖော်ပြောဆိုဖို့သူကညင်းဆိုခဲ့ပါတယ်မြန်မာနိုင်ငံရေးသမိုင်းမှာအစိုးရတရက်ကနေနောက်တက်လာမဲ့အစိုးရတရက်ကိုငင်းငင်းချမ်းချမ်းနဲ့အစိုးရတာဝန်တွေလွှဲပြောင်းဖို့လှုပ်တာဟာဒါဟာပထမဦးဆုံးအကြိမ်ဖြစ်ပြီးဂုဏ်ယူစရာကောင်းတဲ့ကိစ္စရပ်ဖြစ်တယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားခဲ့တဲ့အကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ
်ဒီနေ့ပထမဆုံးညီတာပါဒေါအောင်ဆန်းစုကြည်ကတော့ဒီမှာနိုင်ငံရေးမှာဒီပထမဆုံးညီဒီစီးနေဒီနိုင်ငံရောက်တဲ့အနာဂတ်ကြောင့်သုတ္တဟာကပထမဆုံးညီဖြစ်တဲ့ကြကြမလို့ဒါဘုံညာကောင်းတဲ့အကြောင်းနောက်ပြီးတော့မှနှစ်ပတ်လုံးတက်ကလည်းဒီပြည်နဲ့လည်းဒီပြည်ထိုင်နေရင်းချက်ကြောင့်ပြည်နယ်မှာဆိုတဲ့ပြောနေကြ။မီဒီယာကပြောသွားတာပေါ့။ဟောရောဟောရာပြောတော့ကျွန်တော်တို့ကြတော့လေလူကြီးခံရတဲ့ဘယ်လိုပြောင်းလဲဘယ်လိုပြောင်းလဲဘယ်လိုလက်ခံမယ်ဘာညာအဲ့ဒါမျိုးကျွန်တော်တို့အသေးစိတ်ဆွေးနွေးတယ်။ဒါပေမဲ့အသေးစိတ်ကတော့ပြောလို့ဖြစ်သေးဘူး
။ဒါပြင်တစ်ဖက်ဆက်လက်ဆွေးနွေးကြမယ်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဦးဝင်းထိန်ကအခုလိုဆက်ပြောပါတယ
်။ဒါကတော့တစ်ပတ်မှ၄ရက်လောက်တော့အများဆုံးပြည့်ပြီးတော့တက်ကြမယ်ဆိုတော့ကျွန်တော်ဒီတိုင်းဒီနေ့ရရပါလား။အဲဘာကလည်းပါမယ်ဦးရထုတ်ကြတာလည်းဒီနည်းရထုတ်ပါမယ်သူကခုကြည့်တယ်လို့နောက်တစ်ယောက်ပါအောင်မယ်သူစပုတ်ကိုကြည့်တော့ကျွန်တော်ရှိရလေဟိုအခက်ကြီးပြီးဖက်မှာဒေါက်တာနိုင်ပါမယ်ပုပြင်းလေးပါမယ်နောက်ကိုကျော်ဒီကပါမယ်နောက်စေလေးကပါမယ
်ပြီးခဲ့တဲ့နှုန်းမှာရှင်းရနေ့ကကျင်းပခဲ့တဲ့ထွေထွေရေးကောက်ပွဲမှာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွတ်တော်အမတ်နေရာအများစုကိုအနိုင်ရရှိပြီးတဲ့နောက်အစိုးရတက်ဖွဲ့ဖို့ဖြစ်လာခဲ့တာဖြစ်ပါတယ်။ဒါမဲ့2016မတ်လအကုန်မှာတော့လက်ရှိသမရဦးသိန်းစင်ရဲ့အစိုးရတန်းကုံဆုံးမှဖြစ်ပြီးတော့အဲ့ဒီနောက်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရတက်လာမှာဖြစ်ပါတယ်ခင်ဗျာ။